ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားကကျူးကျော်သိမ်းပိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားခက်တန်းတန်းဖြစ်နေလင့်ကစားပြင်သစ်နိုင်ငံမှာကျင်းပတဲ့ D-Day အထိမ်းအမှတ်အခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာခေတ္တခဏစကားသမီးပြောဆိုခဲ့ကြတယ်လို့အင်ဗျူရိုတာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်သမ္မတဖန်ဆွာဟိုလန်တေကင်းအခမ်းအနားတောက်ကြနေနေ့လေသာစားဝဲမှာသမ္မတနှစ်ဦးဟာအလို့သဘော15မိနစ်စကားပြောဆိုခဲ့ကြတယ်လို့အင်ဗျူရိုကပြောပါတယ်။ယူကရိန်းသမ္မတအဖြစ်ရွေးကောက်ခံရတဲ့မစ္စတာပက်ထရိုပိုရှန်ကိုကိုယူကရိန်းရဲ့တရားဝင်ခေါင်းဆောင်အဖြစ်အသိအမှတ်ပြုဖို့ယူကရိန်းနိုင်ငံရဲ့အရှိပိုင်းကခွဲထွက်ရေးသမားတွေကိုထောက်ပံ့နေတာကိုရပ်တန့်ဖို့နဲ့နေဆက်ကိုကြော်ဖြတ်ပြီးတော့လက်နက်တွေဝင်ရောက်နေတာရပ်တန့်ဖို့အတွက်သမ္မတအိုဘားမားကမစ္စတာပူတင်ကိုရှင်းရှင်းလင်းလင်းပြောဆိုခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းအစိုးရအသစ်နဲ့တွဲပြီးတော့တင်းမာမှုတွေကိုလျှော့ချဖို့ကြိုးပမ်းဖို့နဲ့ဒီလိုမဟုတ်ဘူးဆိုရင်ရုရှားနိုင်ငံကိုပုံမှုပြီးတော့အထီးကျန်ဖြစ်စေလိမ့်မယ်ဆိုတာအရေးအမွေပြသခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။